မင်္ဂလာပါရှင်2024ခုနှစ်ဇွန်လ18ရက်လွတ်လပ်တဲ့အာရှတန် RFA ရဲ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီကျမစမ်းမောင်ပါဒီနေ့ညအစီအစဉ်မှာနောက်ဆုံးရသတင်းတွေနဲ့တူမောင်တော်မြို့က Ranger 2000လောက်တင်ဆောင်ရမယ့်အခြေအနေတွေအကြောင်းထုတ်လွှင့်သွားမှာပါအခုအရင်ဆုံးသတင်းတွေကိုတင်ပြပါမယ်ရှင်ရခိုင်ပြည်နယ်ပေါတုံးမြို့နယ်ကျင်းခွေမော်ရွာကိုစစ်ကောင်စီတပ်ကဂျွန်လာ16နေ့မှာလေကြောင်းကနေပုံကျဲတက်ခဲ့တာကြောင့်ကျောင်းတိုင်ဆရာတော်နဲ့ဒေသခံ3ဦးဒဏ်ရာပြီးဖုံးကြီးကျောင်းနဲ့စာတင်ကျောင်းဆောင်တွေလည်းထိခိုက်ပျက်စီးသွားတယ်လို့ဒေသခံတွေကပြောပါတယ်တတော်80ကျော်ရွယ်ရှိတဲ့ကျင်းခွေမော်ဖုံးကြီးကျောင်းကျောင်းတိုင်ဆရာတော်ဦးဝိလာတာဦးလာစိန်ကိုမင်းနိုင်နဲ့ဒေါ်ဦးရင်စိန်တို့ဒဏ်ရာခဲ့တယ်လို့ဆိုပါတယ်ဂျွန်လာ17ရက်နေ့ကလည်းပေါတော်မြို့ပေါ်နဲ့တဝင့်ချောင်းမနောတိရီလက်ပံပြာစတဲ့ရွာတွေကိုလေကျောင်းကနေပုံကျဲတက်ခဲ့တာကြောင့်အရက်သား10ဦးဒဏ်ရာခဲ့တယ်လို့ဒေသခံတွေကပြောပါတယ်ရှင်ဂျွန်လာ၈ရက်နေ့ကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်ခဲ့တဲ့ရန်ကုန်မြို့အမှတ်3တန်လင်တံတားတပ်ဖွဲ့ဝဲကိုရှော့တိုက်တုံးနဲ့တိုက်ခိုက်ဖို့စီစဉ်ထားသူ9ဦးကိုဖမ်းဆီးရမှုနဲ့ဆက်ဆက်ပြီးနောက်ထပ်မျိုးပြပျောက်ကြားတပ်ဖွဲ့ဝင်လူငယ်4ဦးကိုထပ်မံဖမ်းဆီးရမိတယ်လို့စစ်ကောင်စီကဂျွန်လာ18ရက်နေ့ထုတ်မြမအလင်းသတင်းစာကတစ်စင်းထုတ်ပြန်ပါတယ်ဖမ်းဆီးရမိထားသူတွေကိုစစ်ဆေးရာကနေတရင်ထမှန်ရရှိတာကြောင့်အသက်22နှစ်ကနေ34နှစ်အတွင်းအရွယ်ကြီးဖြစ်တဲ့တရှဲတို့မြို့ပြပျောက်ကြားတပ်ဖွဲ့ဝင်ကိုမျိုးသိန်းထွန်းကိုထက်ကိုရဲစော်ထွန်းနဲ့ကိုရှိမ့်မြင့်မို့အောင်တို့ကိုဂျွန်လာ14ရက်နေ့မှာထမှန်ဖမ်းဆီးရမိတာလို့ထုတ်ပြန်ချက်မှာဖော်ပြပါတယ်။မန္တလေးတိုင်းမြင်းချံမြို့နယ်ပြားရွာနဲ့စင်ကူးမြို့နယ်တရော်ပင်ရွာကနေနေရာနီးပါဂျွန်လာ15ရက်နဲ့16ရက်နေ့တွေမှာမိရှို့ဖျက်ဆီးခံလိုက်ရတယ်လို့ဒေသခံတွေကပြောပါတယ်မင်းချံမြို့နယ်ပြားရွာမှာဂျွန်လ15ရက်နေ့ကစလို့အင်အား180ခန့်ပါတဲ့စစ်ကောင်စီတပ်စစ်ကြောင်းကရွာကိုစီးနင်းပြီးနောက်နှစ်ရက်ဆက်တိုက်မီးရှို့ခဲ့လို့နေ150မိပါမီးလောင်ပျက်စီးသွားတယ်လို့လုံခြုံရေးအရာအမည်မဖော်လို့တဲ့ပြားရွာခံတဦးက RFA ကိုပြောပါတယ်မင်းချံမြို့နယ်ထဲမှာလဲစစ်ကောင်စီစစ်ကြောင်းဆက်ရှိနေသေးတာကြောင့်ရွာ900မိပါကလူ1000ကျော်နေရဆုံခွာထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်အေယာဝတီတိုင်းဝါခင်မမြို့နယ်ရွှေလောင်းမြို့မှာဂျွန်လ14ရက်နေ့ညကစစ်ကောင်စီတပ်လက်အောက်ခံပြည်သူစစ်အဖွဲ့ဝင်တဦးတပ်ဖြတ်ခံရတယ်လို့ဒေသခံတွေကပြောပါတယ်အသက်ခံရသူကရွှေလောင်းမြို့ချောင်းဝအမှတ်1ရပ်ကွက်မှာနေထိုင်သူအသက်30ကျော်အရွယ်ကိုရဲရဲအောင်ဖြစ်ပြီးနေအိမ်ခြံဝင်းအနီးမှာပဲအမျိုးသား3ဦးကတနက်နဲ့ပြစ်ခတ်သွားတာလို့ဆိုပါတယ်ကိုရဲရဲအောင်ဟာရွှေလောင်းမြို့ကပြည်သူစစ်အဖွဲ့ဝင်တဦးဖြစ်တယ်လို့စစ်ကောင်စီသတင်းပေးလုံနေတယ်ဆိုပြီးနာမည်ထွက်နေတဲ့အကြောင်းလုံကြုံရေးအရာအမည်ဖော်လို့တဲ့ရွှေလောင်းမြို့ခံတဦးက RFA ကိုပြောပါတယ်သေဆုံးသူကိုရဲရံဟာပြည်သူရှေ့ဆောင်ပါတီ PPP ရဲ့ဝါခံမာမြို့နယ်ဥက္ကဋ္ဌလို့သတင်းတွေထွက်ပေါ်နေပေမဲ့ဒီအခြေအနေဟာမှတ်မှန်ကန်ကြောင်းပြည်သူရှေ့ဆောင်ပါတီရဲ့တာဝန်ရှိသူတဦးက RFA ကိုပြောပါတယ် RFA ရဲ့စာရင်းတွေအရစစ်မှုထမ်းဥပဒေထုတ်ပြီးလေးလာတွင်စစ်မှုထမ်းဥပဒေကိုအကောင့်ထဲပေါ်တဲ့အုတ်ချုပ်ရေးအဖွဲ့ဝင်82ဦးအသက်ခံခဲ့ရပါတယ်ရှင်သတင်းတွေကိုတင်ဆက်ပေးခဲ့တာပါခုတော့သတင်းဆောင်မတွေကိုထုတ်လင်းပေးပါမယ်ရခိုင်ပြည်နယ်မောင်တော်မြို့နယ်အနီးဝန်းကျင်ကစစ်ကောင်စီတပ်စခန်းတွေအားလုံးကိုဝိုင်းရံပိတ်ဆို့ထားပြီးထိုးစစ်ဆင်တိုက်ခိုက်တော့မှာဖြစ်လို့မျိုးသူမျိုးသားတွေအားလုံးဂျွန်လာ16ရက်နေ့ည9နာရီကစလို့အမြန်ဆုံးထွက်ခွာကြဖို့ရခိုင်တပ်တော်အေအေကမနေ့ကအရေးပေါ်ကြေညာပါဗျ။ဒါပေမဲ့စစ်ကောင်စီဘက်ကမြို့ဝင်ထက်တွေကိုပိတ်ဆို့ထားတာကြောင့်မြို့ကန်2000လောက်ဟာထွက်လန်းမရှိဘဲမြို့ရင်းမှာပိတ်နေတယ်လို့ပြောကြပါဗျ။ဒီအကြောင်း RFA သတင်းထောက်မရင်မျိုးသူတင်ပြထားပါတယ်ရှင်။
ရခိုင်ပြည်နယ်မောင်နှောမြို့ပေါ်နယ်မြို့ပတ်ဝန်းကျင်မှာကြန့်ရှိနေတဲ့စစ်ကောင်စီစခန်းတွေအားလုံးကိုထိုးစစ်ဆင်တိုက်ခိုက်တော့မှာဖြစ်လို့မြို့ကန်တွေအမြန်ဆုံးထွက်ခွာကြဖို့ရခိုင်မျိုးသားအဖွဲ့ချုပ် ULAA ကဇွန်လ16ရက်မနေ့ကအရေးပေါ်ကြေညာချက်ထုတ်ပြန်ပါတယ် ရခိုင်တပ်တော်အေကမောင်တော်မြို့နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းအလုံးနီးပါးကိုတင်ပိုက်ထားပြီးဖြစ်တယ်လို့မြို့ပေါ်နဲ့မြို့ပတ်ဝန်းကျင်မှာရှိတဲ့လက်ကျန်စခန်းအလုံးကိုလည်းဝန်းရံပိတ်ဆို့ဖျက်တောက်ထားပြီးဖြစ်တယ်လို့ဆိုပါတယ်လက်ရှိမှာတော့မောင်တော်မျိုးအဝင်ထွက်အားလုံးကိုစစ်ကောင်စီတပ်ဟာပိတ်ဆို့ထားတာကြောင့်ဒေသခံတွေဟာထွက်ခွာလို့မရပဲပိတ်မိနေကြတယ်လို့မြို့ပေါ်မှာပိတ်မိနေတဲ့မြို့ကန်တယောက်က RFA ကိုပြောပါတယ်
။ခုလက်ရှိရှင်နယ်မှာကျွန်တော်လည်းမော်တော်မျိုးထဲမှာပိတ်မိနေတာကလည်းဆိုပါပြီ။ကျွန်တော်လည်းထွက်ဖို့အတွက်ထွက်လန်းတွေကိုစူးစမ်းနေတာပါ။ဒါပေမဲ့ထွက်လန်းတွေကဒလန်းမလုံးဝကိုမရှိပါဘူး။ရှိတဲ့ထွက်လန်းတွေလည်းအကုန်လုံးစစ်ကောင်စီနဲ့ဟို ISO တွေကပိတ်ဆို့ထားတာဖြစ်ပါတယ်။အကုန်လုံးမြို့ပတ်ပတ်လေးပဲပိတ်ထားတာပဲ။သူတို့မရှိတဲ့နေရာမှာရှိတော့ပါဘူး။မော်ရွမျိုးကိုလည်းမကြဘူးတော့မော်ရွမျိုးသူမျိုးသားတွေကိုပြောလို့ရှိရင်လူသားအတိုင်းကပုံနဲ့မျိုးဖြစ်ထွက်လို့မရအောင်လဲတော့ခေးလာခွေးလေးမပေးဘူး
။မောင်တော်မျိုးပေါ်မှာရခိုင်၊ဟိန္ဒူနဲ့ရိုဟင်ဂျာလူ2000ခန့်ပိတ်မိနေတာဖြစ်ပြီးတော့အများစုကတော့ရိုဟင်ဂျာတွေဖြစ်တယ်လို့ဆိုပါတယ်။ရခိုင်တိုင်းသားအများစုကတော့မောင်တော်မျိုးနယ်မှာတိုက်ပွဲပြင်းထန်ကြတဲ့ကအိုးအိမ်ဆုံးခွာထွက်ပြေးသွားတာရှိတယ်လို့လည်းဒေသခံတွေက RFA ကိုပြောပါတယ်။မျိုးရင်းမှာပိတ်မိနေတဲ့လုံခြုံရေးအရာအမည်မဖော်လိုတဲ့ရိုဟင်ဂျာတယောက်က
စစ်ကောင်စစ်တပ်ကလည်းယွာနာမှာရောဟော်နာမှာဒီနာမှာခုံလုံးသူတို့လည်းနေရာယူထားတာရှိတယ်။ပြည်သူတွေကရှောင်ပေါ်နေရာဒလို့မှထွက်ပေါက်မရှိတော့ဘူး။အခုစစ်ကောင်စစ်တပ်ကလည်းလက်နက်ကြီးတို့သူတို့တိုက်ခိုက်နိုင်တယ်။အဲပြီးတော့အေးပတ်ကလည်းလက်နက်ကောင်းတဲ့ဟာတွေနဲ့ပဲသူတို့ကစစ်တပ်ကိုပြမာပြပါတယ်။ပြန်လန်စစ်ကိုမလုံးမဲ့ဆိုလို့ဆိုရင်အဲ့လိုရှာနေတဲ့ရောက်ပြီးတော့လူတော်တော်များများဆယ်ဆုံးနိုင်ပါတယ်။
မျိုးပေါ်တိုက်ပွဲဖြစ်လာရင်နှစ်ဖက်ပစ်ခတ်မှုတွေကြောင့်အရက်သားတွေကိုထိခိုက်နိုင်တာကြောင့်ဒေသခံတွေကိုတွာလာခွင့်ပေးဖို့လိုအပ်တယ်လို့လည်းဆိုပါတယ်။စစ်ကောင်စီတပ်ဟာမောင်တော်မျိုးကိုခုခံဖို့အတွက်ရိုဟင်ဂျာအများပြားကိုလည်းစစ်တင်နံပေးပြီးစစ်မြေပြင်မှာအသုံးပြုနေတယ်လို့ကြန့်ရှိနေတဲ့တပ်ရင်းတွေမျိုးပေါ်ကတပ်စခန်းတွေမှာလည်းစစ်ယူနီဖောင်းဝတ်ပြီးတော့လက်နက်ကင်ဆောင်ထားတဲ့ရိုဟင်ဂျာတွေကိုတွေ့ရတယ်လို့ဒေသခံတွေက RFA ကိုပြောပါတယ်။မောင်တော်မြို့နယ်မှာစစ်ကောင်စီဘက်ကမြို့အဝင်သားကအမှတ်9နေကြားဆောင်ရဲတပ်ရင်းနဲ့လေးမိုင်အခြေဆိုင်အမှတ်1နေကြားဆောင်ရဲတပ်ရင်းနှစ်ခုသာကျန်ရှိတော့တာပါမြို့နီးဝင်းကျင်မှာလည်းစစ်ကောင်စီတပ်နဲ့ရခိုင်တပ်တော်အေရိုတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီတပ်ကတော့လေကြောင်းနဲ့လက်နက်ကြီးပစ်ကူကိုအဓိကထားပြီးတော့တိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်အခုလိုရခိုင်ပြည်နယ်မောင်တော်မြို့ကတိုက်ပွဲနဲ့ပတ်သက်လို့ရခိုင်ပြည်နယ်စစ်ကောင်စီပြောခွင့်ရသူပြည်နယ်ဥပဒေချုပ်ဦးလာသိန်းကို RFA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုန်းလက်ခံထိကြတာမရှိပါဘူးရှင
်စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာလာမယ့်အောက်တိုဘာလမှာတနိုင်ငံလုံးအတိုင်းအတာနဲ့လူရည်စင်ရင်နဲ့တကောင်စင်းကောက်ယူပြီး2025ခုနှစ်မှာရွေးကောက်ပွဲကျင်းပသွားမယ်လို့ဇွန်လ15ရက်နေ့ကမိတ္တလာတက်နယ်မှာပြုလုပ်တဲ့ဌာနဆိုင်ရာတွေနဲ့တွေ့ဆုံချင်းထုတ်ပြောလိုက်ပါတယ်။ရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေနဲ့နိုင်ငံရေးလေးလာသူတွေကတော့စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှာမဟုတ်သလိုဖြစ်လာမှာလည်းမဟုတ်ဘူးလို့သုံးသပ်ကြပါတယ်။ဒီအကြောင်းမတ်တဇလိုင်တင်ပြပေးပါမယ်ရှင်
။လာမယ့်အောက်တိုဘာလအတွင်းတနိုင်ငံလုံးလူဦးရေတကောင်စင်ကောက်ယူမှာဖြစ်ပြီးတော့2025ခုနှစ်မှာရွေးကောက်ပွဲကျင်းပသွားမယ်လို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပထမအဆုံးအကြိမ်ထုတ်ပြောခဲ့ပါတယ်။ဇွန်လ15ရက်နေ့ကမန္တလေးတိုင်းလက်အောက်ခံဌာနဆိုင်ရာဝန်ထမ်းတွေမြို့မိမြို့ဖတွေနဲ့မိတ္တလာမြို့မှာတွေ့ဆုံခြင်းအခုလိုထည့်ပြောခဲ့တာပါ။ရွေးကောက်ပွဲလေးလာစောင့်ကြည့်သူတွေနဲ့နိုင်ငံရေးလေးလာသူတွေကတော့စစ်ကောင်စီရဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိမှာမဟုတ်တယ်လို့ဖြစ်လာမှာလည်းမဟုတ်ဘူးလို့သုံးသပ်ကြပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီNLD ရဲ့ဗဟုအလုတ်ကောမဒီဝင်ဦးကျော်ထွေးကလည်းနိုင်ငံတကာရဲ့အတိမတ်ပြုမှုမရတဲ့စစ်ကောင်စီအနေနဲ့ရွေးကောက်ပွဲကျင်းပပြီးတရားဝင်ဖို့စူးစမ်းနေတာလို့ပြောပါတယ်
။ပြည်တွင်းပြည်ပဘယ်သူမှထောက်ခံမှုမရလို့သူ့ရဲ့နိုင်ငံရေးတရားဝင်မှုရရှိဖို့အတွက်ရွေးကောက်ပွဲတစ်ခုကိုရောင်ပြလုပ်ပြီးတော့တရားဝင်မှုရှာကြံနေတာတွေ့ရပါတယ်။နိုင်ငံလုံးတိုင်းတာနဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတော့ဘလို့မှမဖြစ်နိုင်ပါဘူး
။စစ်ကောင်စီကတည်ဝင်အစိုးရမဟုတ်တယ်လို့ရွေးကောက်ပွဲကော်မရှင်ဟာလည်းတရားမဝင်တာကြောင့်သူတို့ကျင်းပမယ်ရွေးကောက်ပွဲအပေါ်လဲ LND အနေနဲ့အတိမတ်မပြုဘူးလို့ဆိုပါတယ်။ပြည်တော်စုချက်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီ USDP ရဲ့ပြောခွင့်ရသူဦးလာသိန်းကတော့သူတို့ပါတီအနေနဲ့ရွေးကောက်ပွဲမှာဝင်ပြိုင်ဖို့အဆင်သင့်ပဲလို့ RFA ကိုပြောပါတယ်။
ကျွန်တော်တို့ပါတီကတော့ကျွန်တော်တို့လို့စင်တိုင်းနဲ့အဲကျွန်တော်တို့ပါတီဝင်ပါတီအတွင်းစည်းရုံးရေးပါတီပြပစည်းရုံးရေးပေါ့အလွာတိတိစည်းရုံးရေးဒါတွေကတော့ကျွန်တော်တို့ပါတီရဲ့လုံးဝလမ်းစဉ်စီစဉ်တိုင်းကျွန်တော်တို့ဆောင်နေပါတယ်။ဒါလည်းဘာကြောင့်လဲဆိုတော့ပါတီတစ်ခုရဲ့အန်တီမန့်ရွေးချယ်ကတော့သူရုပ်ကောက်ကိုဝန်ထမ်းမှုပဲဖြစ်ပါတယ်
။ USDP ပါတီအပါအဝင်နိုင်ငံရေးပါတီ49ပါတီဟာစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲမှာသက်ဆိုင်ရာမဲဆန္ဒနဲ့အသီးသီးကနေဝင်ရောက်ရှင်ပြိုင်သွားဖို့ရှိနေပါတယ်။ မီမဖော်လို့တဲ့ရွေးကောက်ပွဲလေးလာစောင့်ကြည့်သူတယောက်ကတော့စစ်ကောင်စီရွေးကောက်ပွဲဟာဝါဒဖြန့်ယုံတသက်ပဲလို့သုံးသပ်ပါတယ
်ရွေးကောက်ပွဲကြမ်းလာတွေကိုကြစ်ပယ်ပြီးတော့တော့ကျွန်တော်တို့အာဏာသိမ်းပြီးတော့အခုမှကျွန်တော်တို့ရွေးကောက်ပွဲလုပ်မယ်ဆိုတာဒါဘလို့တော့ကျွန်တော်တို့ဒီတုံချီလို့မရအောင်ဒါကျွန်တော်တို့ပြောမှဆိုရင်တော့ဝါဒဖြန့်ချီပေါ့ကျေအဲ့ဒါလေတော့ဒါမှယုံကြည်စရာအကြောင်းရှိတယ်ဆိုဘယ်နိုင်ငံမှလည်းအသိမပြုမှာမဟုတ်ဘူ
းစစ်ကောင်စီအနေနဲ့ပဋိပက္ခပြင်းထန်နေတဲ့မြန်မာနိုင်ငံမှာကောင်းမွန်တည်ကြတဲ့လူ့ရည်စင်းတွေကောက်ယူနိုင်မှာမဟုတ်တလို့အဲ့ဒီစင်းတွေဟာလည်းမှန်ကန်မှာမဟုတ်ဘူးလို့ဆိုပါရယ်ရန်ကုန်မြို့ကန်ပြည်သူတယောက်ကလည်းပြည်သူတွေကိုဖိနှိပ်နေတဲ့စစ်ကောင်စီရဲ့ရွေးကောက်ပွဲအပေါ်လူလူတရလုံးကစိတ်ဝင်စားမှာမဟုတ်ဘူးလို့ RFA ကိုပြောပါရယ်ဖျား
မြတ်တော့ရွေးကောက်ပွဲမဟုတ်တဲ့ဆိုတာဒီရေဒီနေရာခံစားကြတာလက်ခံနိုင်မှာဒီကားတော့မရှိဘူးเนาะဘုံကတော့လက်ခံပါလေမဟုတ်ဘူ
းဒါပေမဲ့စစ်ကောင်စီအနေနဲ့အာဏာဆက်လက်တည်မြဲနိုင်ဖို့ရွေးကောက်ပွဲမှာပြည်သူတွေဆန္ဒမဲလာပေးရင်နီလန်းမောင်းဆောင်တုံးပြီးဖိအားပေးလာနိုင်တယ်လို့လည်းဆိုပါတယ်မဲစည်းမမှန်ကန်ဘူးဆိုတဲ့အကြောင်းပြချက်နဲ့အာဏာသိမ်းခဲ့တဲ့စစ်တပ်ဟာအာဏာသိမ်းသုံးနှစ်ကျော်အတွင်းရွေးကောက်ပွဲကျင်းပနိုင်ဖို့ကြိုးပမ်းနေပေမဲ့စီရေးပဋိပက္ခတွေမငြိမ်သက်မှုတွေကြောင့်အခုထိဖြစ်မလာသေးတာပါနိုင်ငံတကာအတိုင်းဝိုင်းကလည်းစစ်ကောင်စီစီစဉ်နေတဲ့ရွေးကောက်ပွဲပေါ်လက်မခံသလိုအတိမတ်လည်းမပြုချာမကြာခဏပြောဆိုထားပါတယ်ရှင
် RFA ကဆက်လက်ထုတ်လင်းနေပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့ကမြန်မာနိုင်ငံသားတွေနေထိုင်သွားလာမှုများတဲ့နေရာတွေမှာအရင်ကတည်းကဖမ်းဆီးစစ်ဆေးတာတွေပိုများလာတယ်လို့ဘန်ကောက်မြို့ကအလုသမားအရေးကူညီပေးနေသူတွေကပြောကြပါတယ်မတ်သီရီမင်းစင်တင်ပြထားပါတယ်ရှင်
မြန်မာပြည်တွင်ပဋိပက္ခတွေကြောင့်အိန္ဒိယချင်းထိုင်းနိုင်ငံကိုတရားဝင်ရောတရားမဝင်လမ်းကြောင်းတွေကနေပါဝင်ရောက်လာသူတွေများနေတာကြောင့်ဘန်ကောက်မြို့မှာအရင်ကထက်ဖမ်းဆီးစစ်ဆေးတာတွေပိုများလာတယ်လို့အလုသမားအရေးကူညီနေသူတွေကပြောကြပါဗျ။မြန်မာတွေအများစုနေတဲ့နေရာတွေမှာမေလကုန်လောက်ကစပြီးအစစ်အစေးတွေများနေတာကြောင့်နေစဉ်ဖမ်းဆီးခံရသူတွေရှိနေတယ်လို့အလုသမားမဟာမိတ်အဖွဲ့တာဝန်ရှိသူကိုမုံနိုင်ကပြောပါဗျ။ဖမ
်းဆီးခံရတာတော့နေရာတိုင်းမှာဖမ်းဆီးခံရတယ်เนาะမြန်မာဗီဇာများတဲ့နေရာပေါ့ဒီကအရင်နဲ့ပိုဆိုးလာတာတော့ဒီဘန်ဘောဘတ်ဒီပေါ့နော်ဘန်ဘောတို့အာဒိုနန်တို့အဲ့လိုမျိုးပဲတော်များများဖန်ခံရတယ်ဒီငါးလပိုင်းကုန်ပါပဲတော့စောက်ဖန်တာတွေ့ရ
ဂျွန်လ9ရက်နေ့ကဘန်ကောက်မြို့ကဘန်ဘောဈေးတဲ့ကိုထိုင်းအာဏာပိုင်အဖွဲ့စုံဝင်ရောက်စစ်ဆေးပြီးနောက်မြန်မာအလုသမား30ကျောင်းဖမ်းဆီးခံခဲ့ရပါတယ်ဘန်ကောက်မြို့အနီးကမြန်မာအလုသမားတွေအများပြားနေထိုင်တဲ့စာမုစာခွန်ခရိုင်မဟာချိုင်မြို့မှာလည်းတရားမဝင်နေထိုင်သူတွေနေစဉ်လိုလိုဖမ်းဆီးခံရတယ်လို့အလုသမားအရေးကူညီဆောင်ရွက်ပေးနေတဲ့ကိုဝနာကပြောပါတယ
်။အရင်နေ့လိုဆိုရင်ဒါဒေသဇီလာဆိုရင်လေအေးစစ်စေးပဲပေါ့နော်။အခုတွေ့တာနဲ့ဖမ်းဆီးလိုက်တယ်လို့အရင်တော့စိတ်တော်ရုံမစစ်သေးဘူးမရှိဘူးနော်။အခုဆိုရင်လူတွေနဲ့လမ်းသာဝါပြည်ဆိုတော့စစ်ချေလိုက်တာမျိုးတွေပေါ့နော်။အများကြီးလို့လို့ပလက်စစ်နေတာတဘောလို့ရှိတယ်
မြန်မာတွေအသွားအလာများတဲ့ကုန်တိုက်ရှိကားမှတ်တိုင်တွေဈေးရှိမျက်နှာစာအဝင်ထွက်လမ်းတွေမှာအရင်ကထက်စစ်ဆေးမေးမြန်းနေပြီးတနည်းကိုအယောက်20နီးပါးဖမ်းဆီးခံနေရတယ်လို့သူကဆိုပါတယ်။ထိုင်းရဲ့တချို့ကအဖမ်းခံရသူတွေစီကနေငွေတောင်းပြီးပြန်လွှတ်တာတွေလည်းရှိရလို့ပတုနံမှာနေထိုင်တဲ့မြန်မာရွှေပြောင်းအလုပ်သမားတို့ကပြောပါတယ်။ဒီ
လိုမျိုးမှာကျွန်တော်မြန်မာရုပ်ပေါက်နေလို့သူကသိရင်ဈေးတွေကောကောစစ်ညာတော့မြင်လာပဲမြန်မာနိုင်ငံမှာအဲ့ဒီမှာစစ်မှုမထိုင်မနေရဥပဒေထုတ်ပြီးတဲ့အချိန်မှာပဲပတူနန်းတဝိုက်မှာမြန်မာတွေကပိဋိတတာကိုများလာတာအဲ့ဒီဖန်စီရနေနေများတယ်ပိဋိတတာဖက်ကငွေချင်းမရောက်မိတာတော့တယောက်ကိုပထမတစ်ဆောင်းတောင်းတယ်တစ်ဆောင်းတောင်းပြီးတော့ကြက်ပြဲနဲ့ဆက်ပြီးတော့တယောက်5000နဲ့တော့ပြီးသွားတယ်ပေါ့နော
်ပြီးခဲ့တဲ့ရက်ပိုင်းကပဲထိုင်းလုံသမားဝင်းကြီးဌာနကနိုင်ငံတွင်အထောက်ထားမဲ့ရွှေပြောင်းလုံသားတွေကိုတရားဝင်အလုပ်လုပ်ခွင့်နေထိုင်ခွင့်ရမယ်ပန်းရောင်ကတ်ကိုမကြခင်ထုတ်ပေးမယ်လို့ကြေညာပြီးနောက်ပိုင်းမှာနိုင်ငံသားသားအလုပ်သမားအများစုရှိတဲ့လုပ်ငန်းခွင်တွေနဲ့နေရာတွေကိုဝင်ရောက်ဖမ်းဆီးတာတွေလည်းပိုစိတ်လာတယ်လို့ဆိုပါတယ်။ဒီနှစ်ဇန်နဝါရီလကနေမေလအတွင်းဘန်ကောက်မြို့အပါအဝင်ထိုင်းနိုင်ငံနေရာစုံမှာအထောက်ထားမဲ့နေထိုင်တဲ့မြန်မာနိုင်ငံသား4000နီးပါးဖမ်းဆီးခံထားရတယ်လို့ရွှေပြောင်းလုပ်သမားရေးကူညီနေသူတွေကခန့်မှန်းကြပါတယ်ရှင်။
RFA ရဲ့ညပိုင်းစီစဉ်တွေကိုဒီမှာပဲရနာပါရစေ။ကြည့်ရှုနားဆင်ကြသူအားလုံးကျန်းမာရွှင်လန်းကြပါစေရှင်။
Radio Free Asia.